နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကကိုဗစ်ထိန်းချုပ်ရေးအားအနည်းဆုံးဖြစ်နေတဲ့ရန်ကုန်မှာမထိန်းချုပ်နိုင်သေးတာကစီးပွားရေးအတွက်ပါအရေးပါတယ်လို့သတိပေးလိုက်ပါတယ်။ COVID-19 နောက်ဆုံးအခြေအနေကိုမနေ့တောက်ကြာနေ့ကပြည်သူကိုအစိုးရခံရမှာဒေါင်ဆန်းစုကြည်ကအခုလို COVID မထိန်းနိုင်သေးတဲ့ရန်ကုန်ရဲ့အရေးပါမှုကိုအလေးပေးပြောခဲ့တာပါ
။ COVID ထိန်းချုပ်လို့ရမှာအားနည်းနေတဲ့နေရာတော့အများဆုံးကတော့ရန်ကုန်ပေါ့နော်။အဲ့တော့အထူးသတိထားစီခြင်းပါလေ။အခုအချိန်မှာဆိုရင်ရာသီဥတုကလည်းအေးလာပြီ။ရန်ကုန်ကနေပြီးတော့မထိန်းချုပ်နိုင်တာတော့ဒါကျမတို့နိုင်ငံတနိုင်ငံလုံးတက်စင်ခေါ်မှုတစ်ခုပါပဲ။ဘာဖြစ်လို့လဲဆိုတော့ရန်ကုန်ကကျမတို့ရဲ့စီးပွားရေးမြို့တော်ဆိုလို့ရှိရင်လည်းမမှားပါဘူး။ဒါတော့စီးပွားရေးမြို့တော်ကြီးကိုပြန်ပြီးတော့နလန်ထူအောင်လုပ်ဖို့ဆိုတာဟာစီးပွားရေးလေးပြန်လည်ထူထောင်ရေးအတွက်အင်တာမအရေးကြီးပါတယ်ဆိုတာလည်းသတိပေးခြင်းပါတယ
်။ဒါအပြင်ဒေါင်ဆန်းစုကြည်ကကာကွယ်ဆေးဘယ်တော့ရမလဲလို့စိတ်ဝင်စားတဲ့ပြည်သူတွေအတွက်နိုင်ငံတကာကနေအကူအညီရမှာကမလုံလောက်တာမို့နိုင်ငံတော်ကလုံလောက်အောင်ဝယ်ပေးမှာဖြစ်ပြီးဆေးကိုဘယ်လိုထိုးမယ်ဆိုတာပါအစီအစဉ်ထားပြီလို့ပြောပါတယ်။ဒေါင်ဆန်းစုကြည်ကပဲစီးပွားရေးပြန်လည်ပတ်ရေးကအလွန်အရေးကြီးနေတာမို့ကာကွယ်ဆေးထိုးရမှာစီးပွားရေးပြန်နလန်းထူတဲ့နေရာတွေကိုဦးစားပေးကောင်းပေးရလိမ့်မယ်။စီးပွားပြန်လည်နိုင်မဲ့ COVID ထိန်းနိုင်တဲ့နေရာတွေမှာပိုစောစောထိုးတာမျိုးဖြစ်နိုင်တယ်မျှတစေရမယ်ဆိုပေမဲ့ဘယ်သူတွေဘယ်အချိန်မှာရမယ်ဆိုတာကိုတော့နောက်ဆုံးမှဆုံးဖြတ်ရမယ်လို့ဆိုပါတယ်။ဒီတော့တွင်မြန်မာနိုင်ငံမှာမနေ့ကပိုးတွေ့သူတဲ့1386ဦးနဲ့သေဆုံးသူ19ဦးထပ်တိုးခဲ့တာကြောင့်စုစုပေါင်းပိုးတွေ့သူ35,800ကျော်နဲ့သေဆုံးသူပေါင်း2,220ရှိလာပြီလို့ကျန်းမာရေးအကြံဉာဏ်ဌာနရဲ့ည7:00ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ